ကျမဆုမမရှင်မြန်မာနိုင်ငံမှာကိုဗစ်ရောဂါတက်ခွဲနမူနာယူစစ်ဆေးတွေ့ရှိသူ3000ကျော်သွားပြီမို့တက်ခွဲစစ်ဆေးမှုတွေကိုအခုထပ်ပိုမိုတိုးလုပ်သွားဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတချို့ကမြင်ပါတယ်ဒါပေမဲ့လည်းတန်မြားလူနာတွေကဦးစားပေးစစ်သတ်မှတ်ပြီးနေ့စဉ်လိုလိုတက်ခွဲနမူနာစုစုပေါင်း 1000 ထက်ကိုစစ်ဆေးပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အဲ့ဒါကြောင့်ကိုရိုနာဗိုင်းရပ်စ်တက်ခွဲစစ်ဆေးမှုတွေဘယ်လိုအခြေအနေရှိနေပါသလဲဘယ်လိုမူဝါဒတွေနဲ့ဦးစားပေးသတ်မှတ်စစ်ဆေးနေပါသလဲဆိုတာကိုစုံစမ်းပင်းပြန်ထားပါတယ်ရှင်မြန်မာနိုင်ငံတဝန်းလုံးမှာကိုဗစ်သံရရှိသူပေါင်းတသန်းကျော်ကိုတက်ခွဲနမူနာယူစစ်ဆေးမှုလုပ်ခဲ့ပြီးတော့ရောဂါပိုးရှိတယ်လို့တက်ခွဲအတည်ပြုနိုင်သူကတော့တသိန်း1000ကျော်သွားပြီဖြစ်ပါတယ်အမျိုးသားကျန်းမာရေးဌာနစေတုသေသနာဦးစီးဌာနပြည်သူ့ကျန်းမာရေးဆိုင်ရာတက်ခွဲမှုဌာနတွေနဲ့တက်မတော်ဆေးရုံကြီးတွေပါဝင်ပြည်내နဲ့အတိုင်းဆေးရုံကြီးတွေကတက်ခွဲကနေကနေနေ့စဉ်လိုစစ်ဆေးမှုတွေကနေကိုဗစ်ရောဂါရှိသူတွေကိုရှာဖွေဖော်ထုတ်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်အဓိကကတော့ပြည်ပကပြန်လာသူပြည်တွင်းခီးသွွားရာဇဝင်ရှိသူတွေနဲ့ရောဂါလက္ခဏာသံရရှိသူတွေကိုဦးစားပေးစစ်ဆေးနေပါတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်တက်ကတော့ကျွန်တော်တို့အစာပိုင်းတော့ကျွန်တော်တို့ဒါနိုင်ငံသားကနေပြီးဝင်ရောက်လာတဲ့ဒီပေါ့နော်ကွန်တိနီနဲ့ဝင်ရောက်တဲ့လူတွေကခုနပြည်တွင်းရှိမယ်ပြည်ပရှိမယ်ပေါ့နော်အဲ့လူတွေကိုခုနတက်စစ်တယ်နံပါတ်1ကတော့ contact quarantine အရင်နှိကက်ခဲ့တဲ့လူတွေပေါ့ primary contact အရင်ဖြစ်ခဲ့တဲ့လူတွေအဲပြီးတဲ့အခါကျတော့ရောဂါလက္ခဏာတန်လျာတစ်ခုခံစားရတဲ့လူတွေပေါ့နော် confirm လုပ်တယ်ပေါ့နော် suspected case ပေါ့ပြီးတဲ့အခါကျတော့ဒီ special ပေါ့ special ကျွန်တော်တို့စစ်တဲ့အခါကျတော့ဥမာပေါ့နော်ကုန်ကား truck driver တို့ပေါ့နော်အဲပြီးတော့ဒီရွေးကောက်ပွဲကျင်းပတုန်းကအထူးရဲတို့ပေါ့နော်တန်သူတွေကိုကျွန်တော်တို့စစ်ပေးတဲ့ဟာရှိတယ်ပေါ့နော်ဟောအဲ့တော့အုပ်စုကတော့အဓိကဟိုလေးအုပ်စုလောက်ရှိတာပေါ့နော်ခီးသွား quarantine ရယ်contact ရဲ့ PUI ရဲ့ special case နဲ့ဆောင်ရတဲ့ဟာလေ။စစ်ဆေးတာတော့အဓိကတာဝန်ခံရတဲ့ဌာနပေါ့။ဒါအဲ့ဒါတော့ဒီအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနပေါ့နော်။နောက်သူနဲ့အလားတူပဲကျွန်တော်တို့စေတုတည်တနာဦးစီးဌာနတော့ဒါဦးစီးဌာနကြီးအနေနဲ့တော့ပါဝင်ပြီးဆောင်ရပေးနေတာပေါ့နော်။အဲ့အဓိကတော့အဲ့ဌာနကြီးတစ်ခုပေါ့
။လက်ရှိမှာတော့ဆေးရုံဆေးကနေ quarantine center တွေမှာကျန်းမာရေးဝန်ထမ်းမလုံလောက်မှုနဲ့နေရာချထားရေးအခက်အခဲတွေရှိနေပါတယ်။ဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးဌာနဘက်ကစစ်တပ်နဲ့ပြည်သူတိုင်းကိုအပြည့်အဝစစ်ပေးနိုင်ခြင်းရှိပါသလားဆိုတာကိုလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကရှင်းပြပါတယ်
။ကျွန်တော်တို့စစ်နေရဟာတောင်းနဲ့ထိပါရဲ့ဗျာတရက်တရက်ကို1000 8000 1900အဲ့ဒီမှာကျွန်တော်တို့ positivity rate ကလည်းခုန 5% 6% 7% ပေါ့နော်အခုဆို 6% တောင်းဝင်ကျင်တော့ပေါ့ဒီလောက်စစ်တာတော့မှဒီလောက်ပဲပေါ်တယ်ဆိုရင်ဟာကျွန်တော်တို့ကစစ်နိုင်တဲ့ capacity ကိုကျွန်တော်ကအပြည့်အဝသုံးပြီးတော့စစ်ပေးနေရဆိုတော့ဒါကတော့ဟိုပုံမှန်နင်းနင်းပေါ့ကျွန်တော်တို့ transparency ပေါ့ဒါမျိုးကျွန်တော်ပြောရရပါတယ်ခင်ဗျာခုနကတော့လူတွေကတော့မင်းမျိုးတော့ပြောတာပေါ့ဗျာဟုတ်ကဲ့ပါနော်ကျွန်တော်တို့တောက်ပဲလုံးလုံးအကောင်းပြောမခံရဘူးလေရှိပါတယ်ခင်ဗျာအဲကျေးဇူးတင်ရမယ့်လူတွေရဲ့မှာနံပါတ်1ကတော့ဒါပြည်သူတွေပေါ့တိုင်းနာတဲ့ပြည်သူတွေလည်းအများကြီးရှိရသေးတာဒါကျွန်တော်ကညင်းလို့မရဘူးပေါ့တစ်ဖက်ကလည်းဒီရောဂါကာဝယ်ထိန်းချုပ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေကြတဲ့ကျမ၏ဝန်ထမ်းတွေနှိမ့်ွယ်ဝင်ကြီးဌာနဝန်ထမ်းတွေစေတနာဝန်ထမ်းတွေအလှူရှင်တွေအများကြီးပါပဲဒေလူတွေလည်းကျွန်တော်ကျေးဇူးတွေရပါတယ်အဲစနစ်ကြပေါ့နော်တတိလေးထားပြီးလိုက်နာပေးမယ်ဆိုရင်ခုနဒီဆက်ပြီးချင်းခံနေတဲ့တထောင်ကလေးကလည်းဥချိုးကြတော့မှဖြစ်တယ်ပေါ့နော
်ကျမ၏ဝန်ကြီးဌာနကပိုးရှိမရှိလူလူကြအခုလက်ရှိစစ်ပေးနေတာထက်စာရင်ဒီထက်ပိုပြီးစစ်ဆေးဖို့လိုအပ်နေပါတယ်လို့လည်းဌာနကစေကရန်ကုန်ကိုရဲရဲ့တာဝန်ကဒေါက်တာကျော်မင်းထွန်းကပြောပါတယ
်တကယ်လည်းလေဟိုကျွန်တော်အမြင်ပေါ့နော်အခုစစ်တော့တိတ်မလုံလောက်တယ်ဆိုတော့သိချင်တယ်ဖြစ်ချင်တယ်ဖြစ်လို့မရဘူးဒါပေမဲ့အခုကဘာဖြစ်လဲဆိုတော့ private တွေကခွင့်မပြုတော့စစ်လို့မရဘူးပေါ့နော်ကျွန်တော် fever clinic နေနေတင်မယ်ဆိုရင်ဘာမှမဖြစ်ဘူးဆိုစစ်လို့မရအဲ့လိုဖြစ်နေတယ်အခုကမင်းများတိုးစစ်ဖို့လိုတယ်မင်းများတိုးစစ်ဖို့လိုတာမင်းများပြီးမှမင်းများလူနာကို manage အစောစီးလုပ်လို့ရတာပေါ့နော် mobile team ခွဲလိုက်ခွင့်ပြုတော့မင်းများစစ်မင်းများထွက်လာမယ်ပေါ့နော် containment system တော့ကြောင်းပို့လို့နေပြီပေါ့နော် phone queue system တော့ထားဖို့တော့နေပြီကျွန်တော်အမြင်ကတော့မင်းများစစ်မင်းများတွေးနောက်ဆုံး queue policy ကြောင်းပေါ့နော
်အခုလက်ရှိမှာတော့ American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုအများဆုံးနိုင်ငံအဆင့်69မှာတည်ရှိနေတာပါ။ဒီဇင်ဘာလ15ရက်နေ့ည8နာရီသတင်းထုတ်ပြန်ချက်အရ24နာရီတွင်တက်ခွဲစစ်ဆေးမှုပေါင်း 23,000 ကနေ 2,300 ကျော်ယောဂါပိုးတွေ့ရှိလို့အခုဆိုရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ယောဂါကူးစက်သူပေါင်းက 13,000 ကျော်အထိကူးစက်ခံရပြီဖြစ်ပါလေရှင်။ကျွန်မဆုမမ